ကျောက်လာသော view နဲ့ဆက်သွယ်မြင်းများဖြည့်ကြားပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာ
မင်္ဂလာပါမင်္ဂလာပ
ါဒီ Nippon Foundation ဥက္ကဋ္ဌ UAE ဆက်ဆက်ကောက်ပါပေါ့နော်သူရခိုင်ကိုလာတယ်ဆိုတော့ရခိုင်လာတဲ့အထဲမှာဆရာတို့နဲ့လည်းတွေ့တယ်လို့ကျွန်တော်တည်ထားတာရှိပါတယ်ဆိုတော့ဆရာတို့အဓိကဘာများပြောပြခဲ့ပါလဲခင်ဗျာ
အဓိကတော့သူအရင်ဆုံးကရခိုင်နဲ့ပတ်သက်တဲ့သူအစာပြူထားတာတွေရှိပါတယ်အဲ့ဒါကိုပြန်လဲလုပ်ဖို့ပေါ့လေပို့ဖို့ကိစ္စတခုနောက်တစ်ခုကသူကရခိုင်ကိုလာတဲ့မလာခင်နေ့မှာပဲသူကနေပြီးတော့တော့တယ်အဲ့ဒီအခုဝန်ကြီးချုပ်နဲ့တွေ့တယ်ပေါ့နော်ဒီဦးစီးချုပ်နဲ့ဝန်ကြီးချုပ်နဲ့တွေ့တယ်အဲ့တော့ဝန်ကြီးချုပ်နဲ့တွေ့ပြီးတော့သူပြောတဲ့အတိုင်းဆိုရင်သူကဒီအင်းအေးစီဦးစီးချုပ်ဘုချုပ်ထွန်မြတ်နိုင်တဲ့လေသူကဇုံနဲ့ဆက်တင်နိုင်ရှိတယ်ပေါ့နော်အဲ့တော့
ဟုတ်ကဲ့
အဲ့တော့သူကအဲ့ဒီမှာရခိုင်မှာအကြီးတစ်နှစ်ပြည့်သွားတဲ့ချိန်မှနေသဘောမျိုးတိုက်တက်ဆိုင်ရာရောက်လာတာပေါ့ရောက်တော့သူကအဲ့လိုငင်းငယ်ရဲ့ရှင်တွေကိုဆက်လက်ချိန်ထားရှင်နေချိန်ထားဖို့အတွက်သူဒီဘက်ဗမာတမ်တော်ဖက်ကိုလည်းသူမေတ္တာရခံထားတယ်ဒီအေဖက်ကိုလည်းသူပြောထားတယ်ပြီးတော့ဒီမှာသူပေါ်ဆောင်နေရရှိတယ်နော် IDB လုပ်ငန်းကြီးတော့အဲ့ဒီခါလေးကိုတဲ့အခုကြီးပြည့်ဒီဗန်ပြည့်အခုကြီးပြည့်မှာခါလေးကိုသူဆက်လက်လုပ်ဖို့အတွက်အစီအစဉ်ရှာဖို့လာတယ်အဲ့ဒီဟာကိုလည်းအဲ့ဒီအကြောင်းလည်းသူသူတရင်စကားပိုင်းခိုင်ပြီးအရှင်နေလဲခိုင်ပြီးနိုင်ငံရေးစိတ်ခေါ်တာတင်းနဲ့ပြည့်စုံတွေ့ပြီးစကားပြောရင်းလာတာပါအဲ့ဒီသဘောပါအဓိကတော့ပါဟု
တ်ကဲ့ဆိုတော့ဆရာတို့သူနဲ့တွေ့တဲ့အချိန်မှာအဓိကရလိုက်တဲ့အချက်ကဘာလို့ပြောလို့ရပါလဲခင်ဗျာ
အဓိကရလိုက်တဲ့အချက်ကတော့ကျွန်တော်တို့ဒီရုပ်ဝတ္ထုပိုင်းဆိုင်ရာအနေနဲ့သူကတော့ရခိုင်မှာ IDV တွေအတွက်တော့ဖက်ဆန်တွေတော်တော်များများသူကူညီထောက်ပံ့ပေးမှာပေါ့အဲ့ဒါကိုသူ Nippon Foundation ကနေပြီးတော့အော် management လုပ်မယ်ဒီကဒီကအဖွဲ့အစည်းတွေနဲ့ပူးပေါင်းညီနိုင်ပြီးတော့လုပ်မယ်အဲ့ဒီစတိကိုရေနောက်တစ်ခုကတော့ဒီသူကသူပြောတော့အဲမှာတော့သူဆရာကြားတဲ့ခုံကတော့ဒီမြမတက်တော်နဲ့အေးရခိုင်တက်တော်ကြားတဲ့မှာအခုရှိနေတယ်ကျန်တော့နဲ့ဒီဘက်တော့မျိုးပဲငင်းငယ်ရပူပြီးခိုင်ပါစေဘုရားဒီထက်ကောင်းတဲ့အနေထားတစ်ခုကိုသူဖြစ်စေချင်တယ်ပေါ့သူတူဝါရတိုင်းဆိုတော့ green zone ပေါ့အဲ့ green zone မှာအဲ့ဒီအောက်ရှိမှာခီးတွေးတိုက်ခိုက်မှုတွေမဖြစ်အောင်တဲ့ grey zone မှာ management လုပ်ဖို့တဲ့အချင်းချင်းလေးတစ်ခုကိုသူက addition နဲ့အခုသူဟိုဘက်လည်းပြောထားတယ်ဒီဘက်လည်းပြောထားတယ်လို့တော့ပြောပါတယ
်ဟုတ်ကဲ့အဲ့ကျောက်ကူတိုင်းကပြောတာဟုတ်ကဲ့ကျောက်ကူတိုင်းကသူနဲ့တွေ့ပြီးတော့စကားပြောခဲ့ရတယ်ဆိုတော့အဲ့ဒီလိုသူနဲ့တွေ့ဆုံစကားပြောခဲ့ရတာကနေပြီးတော့ရခိုင်ပြည်မှာဒီထက်ပိုပြီးတော့ခိုင်မာတဲ့တည်ငြိမ်အင်ဂျင်ရေးတွေဆရာဘလောက်ထိစိတ်အေးရတဲ့ခံစားချက်မျိုးရပါတယ်ဆရာ
ကျွန်တော်ကတော့အဲ့လောက်ချင်းတိတ်အကြီးမားမားတော့ခိုင်မာကြီးပေါ့လေဒီထက်ပိုကောင်းလာတဲ့ငញ្ញရဲ့အရှင်းတစ်ခုကိုရောက်သွားရင်ဥပမာဆိုတော့ဘာလဲ electric ထိုးတာလို့ပေါ့နော် SCR ကတော့တော်တော်ဝေးပါတယ်ဘာလဲ electric ထိုးအရှင်းရောက်ဖို့အဲ့လောက်ကြီးလဲသူမျော်မှန်းတယ်လို့ပေါ့လို့အရှင်းတူလို့တက်မှာတော့ရောက်နိုင်မှာမဟုတ်ဘူးသူလူကျင်တာကတော့အဲ့လိုပေါ့လေပိုခိုင်မာလဲဆိုတော့ဘာလဲ electric လို့ချင်းချင်းတစ်ခုရောက်ဖို့အတွက် green zone ပေါ့လေဒီမှာဟိုဘက်ကလည်းထင်းချိုတာဒီဘက်ထင်းချိုတာ area တွေမှာသူနှစ်ခုတစ်ဆက်ညီနိုင်တဲ့အဖွဲ့လေးတွေကိုသူကလိုချင်တယ်။ဒီဟာကတော့စစ်ချင်းဖြစ်နိုင်မလို့တော့ကျွန်တော်တော့မထင်ဘူး။ဖြစ်နိုင်တော့ကောင်းတော့ဘာလို့လဲဆိုတော့နှစ်ဖက်စလုံးမှာလည်းအခုကျွန်တော်တို့ပြင်ခိုင်မှရှိနေတဲ့ဆန္ဒကတော့နှစ်ဖက်လုံးကတော့ဒီစစ်တိုက်လို့တဲ့ဆန္ဒကတော့တိတ်ပြင်းပြင်းထန်ထန်ရှိကြပုံတော့မပေါ်ဘူး။တောင်းတော့ဖက်ကတော့ဒီကျွန်တော်တို့ဒီရခိုင်တပ်တော်ဖက်ကတော့ရခိုင်တပ်တော်အနေနဲ့လည်းသူထိ ंछ ုတ်တဲ့ area တွေမှာသူ့ရဲ့ဘောပါလက်ဖက်ပေါင်းတို့တိဆောင်ကြီးတွေပေါ့နော်တိဆောင်ကြီးလုံနေတယ်ဟုတ်ကဲ့ဆိုတော့တက်ရဲ့ခိုင်မာအောင်လောက်တာပေါ့တခြားဖော်ပြရေးလုပ်ငန်းတွေပါလေလုပ်နေဆိုတော့သူတွေ့လဲစစ်မဖြစ်တာတွေ့ပဲပဲအဲအခြေအခြေအကြောင်းတစ်ခုကိုဖန်တီးထားနိုင်တဲ့သဘောမျိုးဆိုတော့ဒီ floating တော့ဝါးတော့လိမ့်မယ်ဒါပေမဲ့ဒီကြားထဲမှာဗမာပြည်နိုင်ငံကြီးကလည်းအမတန်ရှုပ်ထွေးတဲ့အတွက်ကြောင့်အဲ့လိုတရဝင်းအော်တရဝင်းအခင်းချင်းလုပ်ဖို့ဆိုတာမျိုးတော့ကျွန်တော်တော့မမျှော်လင်းမျှော်လင်းလို့သိမရနိုင်ဘူးဖြစ်နေတော့ရဖြစ်နိုင်တော့ကောင်းတာပေါ့
ဟုတ်ကဲ့ခင်ဗျာမစ္စတာဆာကာဝါကရခိုင်ငင်းကျန်းတည်ငင်းရေးရခိုင်မှာရရှိခိုင်မှာလည်းငင်းကျန်းရေးရဘူးဘာကြောင့်အထူးတလဲစိတ်ဝင်စားပြီးတော့အခုလိုကူပိငင်းတီလုံနေတယ်လို့ရောဆရာတို့နားလည်နေပါခင်ဗျာ
အဲကျွန်တော်တို့နဲ့ဗျာဟိုလုံခဲ့တဲ့နှစ်ပေါ့နော်နိုဝင်ဘာမှာတွေ့ရဟိုတို့နှစ်ကြိမ်လုံးကြီးတွေ့ဘူးလေနောက်ဆုံးတစ်ကြိမ်တွေ့တာကနိုဝင်ဘာ7မှာပေါ့နော်7မှာတော့သူကအဲ့ဒီပြည်တော်ကပြန်ယူကော့ဝဲပြီးသားမှာသူနေပြီးတော့ထောက်သွားတယ်အဲ့ခိုင်မာတော့ရွတ်တော့ပွဲမဖြစ်ဘူးပေါ့နော်အဲ့တော့သူကတကယ်တော့ပြလာတဲ့ခါမှာဒီဆဆတာဝါကနေပြီးတော့ကျွန်တော်တို့ကိုစကင်းဟိုစကားပြောခိုင်းတယ်ပေါ့စကားပြောခိုင်းတယ်က တက်မလို့ဖက်ကဟိုသတင်းစကားတစ်ခုကိုအဲ့ရခိုင်တပ်သူစီကိုပို့ပြီးမပြောတယ်အဲ့တော့အဲ့နောက်ပိုင်းမှာတခိုင်ဒီယူကော့ပေါ်နဲ့ပတ်သက်တဲ့ရခိုင်တပ်တို့ကစားရထုတ်တက်မလို့အပြအဘူးပြန်ပြီးဖြတ်ထုံးနေသူတို့လူဦးကြားထဲမှာအဲ့လိုရာကြီးသဘောတူညီလေးတစ်ခုရတော့တယ်အဲ့တက်မလို့ထုတ်တဲ့စားထဲမှာအဲ့သူတို့နဲ့ပြင်းပြင်းထန်ထန်တိုက်ခိုက်နေခဲ့တယ်ရင်တော့အကျန်းဖဲလို့တောက်လျှောက်တုံးလာတဲ့အေးအေးကိုအကျန်းဖဲဆိုတော့ဝါဟာကိုသုံးလို့ချုံလိုက်တယ်ပြီးတော့အဲ့ဒီကနေစပြီးတော့တိုက်ပွဲတွေရက်လာတာဟာသူရောက်ခါနီးလေးမှာကတ်ပြီးတော့အဲ့ဒီဘောက်တော့ဖက်မှာဖြစ်တယ်အဲ့ဒီအစပိုင်းကတော့ရခိုင်မှာဝင်တဲ့ချိန်မှာဒီလိုပြဿနာလည်းမဆိုးသေးဘူးเนาะဒီအာနာအပြောင်းလဲကြီးဘာလည်းမဖြစ်သေးဘူးဖြစ်သေးတော့သူ့အနေနဲ့ရခိုင်ကိုစိတ်ဝင်စားဆိုတော့ငြိမ်းချမ်းရေးလုပ်ဖို့လည်းပြောရင်ကန့်ခံရင်ရခိုင်ရဲ့ဆိုတာကပထူရီနိုင်ငံကြီးရဲ့ဆုံချက်လို့ဖြစ်နေတာကိုအဲ့ဒါစိတ်ဝင်စားမှုဖြစ်တယ်လို့ယူဆရတယ်ကြည့်ကြတော့လေနိုင်ငံရဲ့ပြောင်းလဲရေးကြီးမှဖြစ်လာတယ်တနည်းမြောက်နေလေသူရဲ့သူကျူပန်းခဲ့တဲ့အောင်မြင်မှုတစ်ခုရဲ့တနည်းမြောက်နေလေဖြစ်လာတယ်နောက်မြန်မာပြည်ဆိုတာကလည်းဟိုကျွန်တော်တို့အမေရိကန်ကဟိုတန်တမာကြီးတယောက်လာတော့တယ်နောက်မစ္စတာဆွန်ကော့ရှင်လာတယ်နောက်အရှေ့တောင်အရှေ့ဒေသတွေနောက်အိန္ဒိယလည်းစိတ်ဝင်စားတယ်ရုရှားကလည်းစိတ်ဝင်စားတယ်ဆိုတော့ဂျပန်နေနဲ့လည်းပဲသူရဲ့ဟိုဂျပန်နိုင်ငံတော်အတွက်သူရဲ့မစ်ရှင်တစ်ခုအနေနဲ့ဂျပန်နိုင်ငံရဲ့ rule ကိုပြင်ဖို့အတွက်ဂျပန်နေနဲ့ဝင်လာတယ်လို့ပဲကျွန်တော်ယူဆတယ
်။ဆိုတော့ तू အခုနောက်ဆုံးလာသွားပြီးတဲ့နောက်ပိုင်းမှာမစ္စတာဆာဆာကာဝါလာသွားတဲ့အချိန်ကနေဆရာနဲ့ကျွန်တော်နဲ့အခုပြောနေတဲ့အချိန်ဒီကာလအတွင်းမှာဘာတွေများထူးထူးခြားခြားပြောင်းလဲတဲ့အခြေအနေတွေရှိပါလဲဆရာ
။လောလောဆိုတော့ဘာမှ तू လာသွားတဲ့တက်ကြောင်ဒီဘက်မှာဘာမှထူးထူးခြားမရှိပါဘူး။ဟုတ်သူကပြောင်းလဲမှုပေါ့နိုင်ငံရေးကောစိတ်ပိုင်းဆိုင်ရာတော့ရုပ်ပိုင်းဆိုင်ရာအထူးကြပြောင်းလဲမှုတော့လောလောဆယ်ပါမရှိပါဘူး
။ဟုတ်ကဲ့။မစ္စတာဆာဆာကာဝါကဒီခိုင်ပြည်ငင်းချမ်းရေးအတွဲရရှိခိုင်ပါတဲ့ငင်းချမ်းရေးအတွဲပေါ့လေ။ဘယ်လောက်များအထောက်အကူပြုနေလို့ပေးနိုင်တယ်လို့ရောဆရာကလည်းညွှန်လင်းပါတယ်လေခင်ဗျာ
။ကျွန်တော်ကတော့အများကြီးလုပ်ပေးနိုင်လို့တော့မပြောလင့်ဘူး။ဒါကဘာလို့ဆိုဒီဟာကပမာဒီအခုလောလောဆယ်ပါမှတော့ crisis ကကြီးနေပေါ့ဗျ။ဟုတ်လား။ကြီးနေတယ်ဆိုတော့အချင်းချင်းကြလို့ရှိရင်တော့အဲ့ဒီဗမာပြည်ကအာဏာကိုရှုပ်ကိုင်နိုင်တဲ့အင်အားစုနဲ့ရခိုင်တပ်တော်ကြားထဲမှာတော့ political contract တခုတော့လုပ်ရမယ်။အဲ့ဒီကိစ္စကတော့သူ့အနေနဲ့ဆုံးဆောင်နိုင်မှာမဟုတ်ဘူး။ဟု
တ
်။အဲ့တော့ political contract ပဲ။အဲ့တချင်းကြရတော့အဲ့ဒီသဘောမှာ contract ဖြစ်ခြင်းလည်းဖြစ်မယ်။ဒါမှမဟုတ်ဒီမှာကလည်းဒီရခိုင်တပ်တော်အနေနဲ့သူတို့ရဲ့မှာလဲသူတို့ရဲ့လမ်းစဉ်ရှိတယ်သူတို့မှာလဲ drain တွေရှိတယ်ဆိုတော့အဲ့ drain ကိုအကောင့်တွေပေါ်ဝတ်ကျဲအဲ့ political contract နဲ့ပြည့်စုံပြီးတော့ပြီးကြတော့ပါဖြစ်မယ်။အဲဆိုဒီခိုင်ရဲ့အနေထားကလည်းဘယ်လိုခေါ်မလဲကတကယ်ထူးခြားတဲ့ identity ပဲ။တခြားဒီစားတွေနဲ့မတူဘူးအခုအနေထားကလူထုအနေထားရောရခိုင်တပ်တော်ရဲ့အင်အားအနေထားတော့ဒီဟာကတခြားဟောပေါ့အကုန်လုံးအရင်တော့လို့ဟုတ်ပေါ့ပညာရေးညီလာခံလို့ရမှာမျိုးမဟုတ်ပဲဦးနှစ်ဖက် contract တစ်ခုနဲ့လောက်မှာတကယ်လည်း contract agreement တစ်ခုနဲ့ compromise တစ်ခုနဲ့အဆင်ပြေသွားမယ်ဆိုတော့ပေါင်းတာပေါ့တကယ်လို့အဆင်မပြေဘူးဆိုရင်လည်းအဲဒါစစ်ပွဲဆိုတာကတော့ပြောလို့မရဘူးเนาะဘာလို့ဆိုအင်အားတွေတိစောက်ထားကြတယ်ဟိုမြန်မာတပ်တော်ဖက်ကလည်းသူ့မှာလည်းဖြစ်မိလည်းနဲ့ဒီပါနဲ့ဒီဘက်ကလည်းပြည်သူလူအဖို့မယ်ကိုခိုင်ချက်ကိုခိုင်မှာတိစောက်ထားမယ်ဆိုရင်စစ်ပွဲနဲ့ဖြစ်ချင်းမလား political contract နဲ့ဖြစ်ချင်းမလားဆိုတဲ့ပြဿနာရှိတယ်အဲ့ဒီဟာတက်တော့ဆာဆာကာဝါအနေနဲ့တော့စွန့်ဆောင်နိုင်မယ်လို့ကျွန်တော်မခင်ပါဘူး
။ဟုတ်။ဆိုတော့ဥမာဆိုကြပါဦးဆရာရယ်မစ္စတာဆာဆာကာဝါကဝင်ပြီးတော့မလုပ်ပေးဘူးမပြောပေးဘူး तू မပါဘူးဆိုရင်ဟောရခိုင်ပြည်မှာခိုင်မာတဲ့ငင်းချမ်းရာဘူးမဖြစ်နိုင်ဘူးလားခင်ဗျာ
။ဟုတ်။အဲ့ဒီခိုင်မာရဲ့ငင်းချမ်းရဲ့တက်တော့ဟိုပါပေါ့လေကျွန်တော်တို့ဒီတာဒီယာရာစုတစ်ခုတော့လိုပါတယ်ဒါကတော့ဘယ်နိုင်ငံဖြစ်ဘယ်နိုင်ငံရေးမှဖြစ်ဖြစ်ဘယ်လူမျိုးမှဖြစ်ဒါတော့ရှိမှာပေါ့။အဲ့မဲ့အဲ့ဒီတန်ကန်နာမှာတော့သူ့အနေနဲ့ပေးပါအလီကလေးအားရနေပြီးတော့ပန်ပုတ်ကူညီနိုင်မှုတော့ဆင်းတော့ရှိတာပါဒါပေမဲ့အဓိကတော့နှစ်ဦးနှစ်ဖက်ပါပဲ
ဟုတ်ကဲ့ခင
်ဗျအဲ့တာဒိယအင်ယာစုကဘာလို့ဆိုတော
့ဟုတ်ကဲ့ပါခင
်သူ့အနေနဲ့ကျတော့ဒီတာဒိယအင်ယာစုကိုနည်းနည်းကူညီပေးလိုက်ဆိုတာဆက်ဆက်တာဝါနဲ့ဒီတက်ဆုပ်ကြီးနဲ့ကြမှာတော့အင်မတန်ဘယ်လိုခေါ်မလဲယုံကြည်တဲ့ဆက်ဆံမှုမျိုးရှိတယ်လို့ယူဆရပါတယ်
လေစီရခိုင်ပြည်နယ်ရဲ့ဒီငင်းငင်းရှိနေတဲ့အခြေအနေပေါ့နော်တိုက်ပွဲရလည်းပဲပြောရရင်တော့ပြီးခဲ့တဲ့သတင်းပတ်တွေတရားနည်းနည်းလေးထိစပ်မှုလေးရှိခဲ့တာလို့ဒီဘုံအားဖြင့်တည်ငြိမ်နေတဲ့ဆိုတဲ့အခြေအနေမျိုးရှိတဲ့အခါကျတော့အဲ့ဒီလက်ရှိရခိုင်ပြည်နယ်ရဲ့တည်ငြိမ်မှုကိုကျွန်တော်တို့ဘယ်လိုများနားလည်လို့ရမလဲဆိုတာဒီတည်ငြိမ်မှုကဘယ်လိုများရှိနေတာပါလဲ
အခုကတော့ခိုင်ပြည်တည်ငြိမ်မှုဆိုတာ တယ်မလို့ဖက်ကကြည့်မယ်ဆိုရင်လေခိုင်မာဗမာပြည်မှာကအမတန်ပြင်းထန်တဲ့စီးရီးတိုက်ခိုက်မှုတွေနဲ့ခိုင်စေခြင်းနဲ့တော့ ECC ဘောရဲ့ဖက်ပေါင်းတို့ရင်ဆိုင်ပေါ်လာနေရတဲ့ကာလတစ်ခုမှာခိုင်မာပြဿနာမဖြစ်ဘူးစီးရီးရငြိမ့်နေဆိုရင်တက်မလို့အတွက်လည်းကောင်းတာပေါ့ကောင်းတယ်ပေါ့နော်သူကစစ်ဖြစ်ခြင်းနဲ့ဆန္ဒတော့သူတို့မရှိဘူးဖြစ်ရင်တော့သူတို့နေတဲ့အများကြီးနင့်နာမယ်ဆိုတော့လေသူတိပုံရပါတယ်ဘာလို့ဆိုတော့ဒါလည်းရှင်းရှင်းလေးပါပဲဒီခိုင်ရှင်းလဲတာဆိုရင်တော်တော်အရင်တော့ဆိုတော်တော်လေးအတိအကျတိုက်ခိုက်ရစေမျက်နှာအဲအဲ့ဒါဒီဘက်ကရခိုင်တက်တော့ဘက်ကကြည့်မယ်ဆိုရင်လေအခုဆိုရင်ကျွန်တော်တို့ဟိုကောက်ပေးတိနိုင်နေဒီလိမ့်သိမ့်တဲ့အချိန်နော်ဒီခိုင်ဒီမှာတီတီငင်းငင်းအေးဆေးဖြစ်နေတယ်ဒီခိုင်လူထုကလည်းပဲအဲငင်းငင်းချမ်းချမ်းဖြစ်နေတယ်ဒီခိုင်လူထုရဲ့ဒီအေးအေးပေါ်မှာအကူရစိတ်ကလည်းအရန်မြင်မာနေတယ်တီကလည်းသူ့အတူတီဆောက်ထားတယ်ဆိုလို့ရှိရင်သူ့တွေ့တဲ့ကအခွင့်ကောင်းအခွင့်ကောင်းတစ်ခုပဲအဲ့တော့သူကနော်ဦးနဲ့ဆက်အကျိုးရှိတဲ့အနေအထားတစ်ခုဖြစ်တယ်ဗျ floating the ball မျိုးတော်နေလို့ပဲကျွန်တော်မြင်တယ်အဲ့ဒါအဓိကကရေရှည်တော့တော်နိုင်မှာတော့မဟုတ်ဘူးတစ်ချိန်ချိန်မှာဆိုတော့သူ drain ကိုသူ account ထဲ form ချိန်ကြားလို့ရှိရင်တော့ကျွန်တော်ပြောသလိုပဲသူ subscribe ပေါ်ပဲနော်ဦးရှင်းစကားပြောကြမလားဒါပေမဲ့စိတ်ကြင်ကပဲဆုံးဖြတ်ကြမလားတစ်ခုတစ်ခုပေါ့နော် square wise မှာတင်းတစ်ခုကိုလည်းပုံမြင်တော့မလားဒါမဟုတ်မရှောင်မလွဲတာပဲဗနက်တွေထောက်ပြီးဖြစ်ချင်းကြမလားဆိုတော့ဒါကျွန်တော်လောက်ကြည့်ရမှာပဲ
ဟုတ်ကဲ့အခုလက်ရှိတည်ငြိမ်နေတဲ့အခြေအနေကနေပြီးတော့ဒီထက်ပိုပြီးတော့ခိုင်မာတဲ့တည်ငြိမ်မှုဒီထက်ပိုပြီးတော့ခိုင်မာတဲ့ငြိမ်းချမ်းရေးရဖို့အတွက်ဆိုရင်ဆရာအမြင်အားဖြင့်ပေါ့တော့အဓိကဘာလုပ်ဖို့လိုမယ်လို့ဆရာကြည့်စားပါလဲ
ဒီထက်အရှင်းမြင်တဲ့ဟိုဘော့မကအဂရီမန့်ပေါ့နော်ဖိုင်လက်ထရယ်လို့အဂရီမန့်မျိုးဆိုရင်တော့အော်နော်ဒါပေမဲ့ဒီအားလေးကျွန်တော်ကသိဖြစ်နေမလို့မထင်ဘူးထင်ဘူးဆိုတာကဘာလို့ဆိုတော့ဒီဒီတက်ဒီခိုင်းတက်တော်အနေနဲ့လေသူ့မှာကမဟာမိတ်အဖွဲ့ကြီးတွေရှိသေးတယ်သူတယောက်တည်းဖောက်လို့လို့ရတဲ့ဒေသမျိုးမဟာမိတ်အဖွဲ့ကြီးတွေရှိတယ်အလူကနိုင်ငံတကာဆက်ဆံရေးဆိုတာလေသူကခိုင်းတက်တော်နဲ့တော်ရုံတိုင်ရုံသူကဟိုအရင်တော့လို့ဟိုပေါ့တော်လိုက်အင်အားစုတပုံတိတိလေးမဟုတ်တော့ဘူးတော်တော်နိုင်ငံတကာမှာရောပေါ့နည်းနည်းဟိုလောက်လောက်စားစားလေးလေးစားစားဆက်ဆံရတဲ့အခွင့်အရေးတခုဖြစ်သွားပြီ။နောက်ရခိုင်မာကမွတ်စလင်ကိစ္စတွေလည်းရှိတယ်။အဲဒီမွတ်စလင်ကိစ္စတွေပါဆိုလည်းရခိုင်တက်တော်နဲ့စကားပြောမယ့်အနေအထားဖြစ်ကိုရောက်လာတယ်။အဲ့တော့သူ့အနေနဲ့လည်းဒီလက်ရှိဆိုရနဲ့အဲ့လိုအဆင့်မြင့်တဲ့ဆက်ဆံရေးတွေပါလေထိုးထောင်လိုက်မယ်ဆိုလို့ရှိရင်ဒီနိုင်ငံတကာဆက်ဆံရမှာကြတော့ဒီလက်ရှိအစိုးရရဲ့ legitimacy ကအမတန်အားနည်းနေတဲ့အတွက်ကြောင့်ဒီဟာမျိုးအဒီအချိန်မှာတော့သူကလို့လုံးမယ်လို့တော့ကျွန်တော်မထင်ဘူးလုံးရှင်းစိတ်လေးရှိမှမဟုတ်ဘူးအဲ့တော့ဒီဟာအဲ့လိုအဆင့်မြင့်တဲ့ငြိမ်းချမ်းရေးပုံစံမျိုးကတော့လောလောဆယ်မှာဖြစ်နိုင်မှာတော့မဖြစ်ဘူးအဲ့ floating ပဲတွောနေလိမ့်မယ်ဆင်းတယ
်ဟုတ်ကဲ့ရဲကြီးကဆရာဟာဟိုတိုင်းကြီးတင်မှာကဟိုနေရာတချို့ပေါ့လေဟိုတိုင်းကြီးလို့မဟုတ်ရင်တော့မှနေရာတချို့မှာဒီနေမှုအားနေနေတယ်ဒီနေမှုမရှိဘူးဟာလာလုံးလုံးခက်ခက်အခြေအနေဆရာကပြောသလိုတိုင်းကြီးရဲ့အခြေအနေကလုံးဝလုံးလုံးခက်ခက်အခြေအနေဖြစ်နေတဲ့အခါကျတော့အဲ့ဒီလိုမျိုးလှုပ်လှုပ်ခတ်ခတ်အခြေအနေကရောဒီရခိုင်ပြည်ရဲ့တည်ငြိမ်အေးချမ်းရေးပေါ်ရေကြီးခံမှရေကြီးချမ်းရေးတည်ဆောက်နိုင်ရေးပေါ်မှာဘယ်လိုများရိုက်ခတ်နိုင်တယ်လို့ဆရာမြင်တယ်ခင်ဗျာ
ကျွန်တော်ပြောတယ်လို့ပဲရခိုင်မှာရှိတဲ့နိုင်ငံရေးအားစုတွေကြီးလက်တည်တော့ကြီးလက်နောက်မျိုးပေါ်လူလက်ကျန်းစားတွေမှာလည်းဒီကနိုင်ငံရေးဩဇာကတော်တော်ကြီးတယ်ကြီးတဲ့အတွက်ကြောင့်ဒါသူရဲ့အမိအင်းမပြဘူးဆိုတော့ဘာမှတော့ပြောဘူးဘာလို့ဆိုတော့အရင်တော့လည်းပဲဒီကျွန်တော်တို့မျိုးတော်လာရဲ့အစပိုင်းမှာပေါ့နော် AD CDND နဲ့ဆန္ဒပြဖို့ရကြီးကျယ်လုပ်နေရှင်မျိုးမှာဒီခိုင်မာရှိတဲ့ဒီ CSO တွေပေါ့နော်လူငယ်တွေအားစုတွေ CSO တွေကအဲ့လိုဟာမျိုးလုပ်ဖို့အစီအစဉ်ရှိတယ်ပေါ့အရင်ကဆက်ချက်ကာလာတုန်းကလို့ရန်ကုန်မှာလှုပ်ရှားမှုကြီးလာရင်ရခိုင်ဘက်ကိုကူးလာတဲ့ရခိုင်မှာလှုပ်ရှားမှုတွေလုပ်မယ်ဆိုတဲ့ဆန္ဒတွေပြောကြတော့အဲ့ဒါကိုဒီစစ်ဒေသတစ်ခုမှာအဲ့တမှုတယောက်ကခေါ်ပြီးတော့အဲ့လိုမျိုးတွေကိုဆောင်ရှားဖို့နော်ကိုကိုအေးစင်းနေပြီကိုကိုတိဆောက်ကိုဒီသားတိဆောက်ရင်းညံ့ညံ့ရေးပဲလုံးကြဖို့ဆိုတာကိုခေါ်ပြီးတော့ကြံပေးတယ်ပေါ့လားအကြံပေးတာတပိုင်း warning လောက်တာတတိပေးတာတပိုင်းဖြစ်တဲ့အတွက်ကြောင့်နောက်ပိုင်းကတော့ဒီဘက်မှာ CDN တွေလည်းမရှိဘူးနော်အဲ့တော့လူထုကလည်းပဲ CDN မရှိတော့ဘူးအဲ့ဒီသူတို့မှလည်းဒီလက်ရှိအစိုးရနဲ့လည်းတိတ်ဟောပေါ့အစီအပြေကြီးလည်းမဟုတ်ဘူးဆိုပေမဲ့ကြီးလက် data ပိုင်းမှာတော့သူကဒီကျတော့နဲ့အရှင်ပြည်ရယ်ဆိုရင်သူတို့အဲ့ဒီမှာတရားဥပဒေကိစ္စတွေရောပညာရေးကိစ္စပါပညာရေးကိစ္စစိုက်ပျိုးရေးကိစ္စတွေရောသူအဲ့သူတို့နဲ့ပဲရင်ပါပြီးတော့လှုပ်လှုပ်နေရတဲ့ပုံစံမျိုးဖြစ်နေတယ်အဲ့တော့ကိုဒီကျွန်တော်တို့ကိုလမ်းကြောင်းလေးကိုပေါ့တကယ်တခါကအဲ့ဒီကိုဆုထွက်မြက်နေတော့တယ်လို့ပေါ့နော်ရခိုင်နိုင်ငံရေးလမ်းကြောင်းကကိုလမ်းကြောင်းလေးကိုတီးခြားလို့သဘောစီးတဲ့သဘောဆောင်နေတာကြတော့ ဒီဘက်ကတော့ဒီမှာကရေရိုက်မှုကလည်းမရှိဘူးနောက်တစ်ချက်ကဒီဘက်ကလည်း NLD ကလည်းနိုင်ငံရေးဩဇာကအင်မတန်အားနည်းပါတယ်တော့ဒီဘက်မှာမြောက်ပိုင်းလို့ပါတောင်ပိုင်းမှာတော့တော့ရော့ပါဆိုတော့ NLD လိုလားတဲ့အင်အားစုတွေကလည်းမရှိတော့တဲ့ဒီဘက်မှာနိုင်ငံရေးအားစုဆိုတာအဲ့တော့အဲ့ဘက်ကတရက်ကတော့ဒီဘက်ကိုကြီးကြီးမားရိုက်ဆက်အကြောင်းမရှိဘူး
ဆိုတော့လက်ရှိကဆရာစစ်တပ်ကအနာသိမ်းထားတဲ့အခြေအနေပေါ့နော်တိုင်းပြည်မှာကဒီစစ်တပ်ကအနာသိမ်းထားတဲ့အခြေအနေအောက်မှာရခိုင်ပြည်ငြိမ်းချမ်းရေးတည်ငြိမ်ရေးခိုင်မာဖို့ဆိုတာကတကယ်တမ်းဖြစ်နိုင်ချေရှိတယ်လို့ဆရာယူဆပါတယ်ဗျာ
။ဆရာကြီးကျွန်တော်ပြောသလိုပေါ့လေကိုစိုးစီးပွားပေါ်မှာမူတည်ပြီးတော့ကို interested position မှာမူတည်ပြီးတော့ยาอีဖြစ်ရှင်လည်းဖြစ်နိုင်တယ်ပေါ့ไอ้ยาอีဟာဘယ်လောက်စီတာဟုတ်ကဲ့တချိန်ချိန်မှာတော့ဒါကဒီဟာကြီးကထာဝရတော့မဖြစ်နိုင်ဘူးတချိန်ချိန်မှာနိုင်ငံရေးပြဿနာပြောရမယ်ဒါမှမဟုတ်စစ်ပွဲနဲ့ဖြည့်ရှင်လည်းဖြစ်ရှင်ရမယ်အဲ့ဒီအနေထားကိုတော့နှစ်ဖက်စလုံးကသိရပုံတော့ရပါတယ
်ရခိုင်သားသူအနေနဲ့ဒါအမိရခိုင်ပြည်ပဲတော့ပြောအဖရခိုင်ပြည်ပဲတော့ပြောဆရာဘယ်လောက်များရင်လေးနေပါလဲခင်ဗျာ
ကျွန်တော်လက်ရှိအနေထားဟာရခိုင်ပြည်မှာကတော့ကျွန်တော်တယောက်ထဲဆိုတော့ရင်းလေးစရာအနေထားတော့မဟုတ်ဘူးဗျာဟုတ်ဘူးကျွန်တော်ဗမာပြည်အနေထားလဲဆိုလို့ရှိရင်ခုရခိုင်ပြည်ရဲ့အနေထားတော်တော်လေးဘယ်လိုခေါ်မလဲဟိုဂျပန်တမိုင်းတစ်ချောင်းမှာဆိုရင်တော်တော်လေးနိုင်ငံရေးနိုးနိုးကြကြရှိတယ်လူထုနိုင်နိုးနိုးကြရှိတယ်ဟိုတကယ်ဥဆောင်နိုင်တဲ့အင်အားစုတွေလည်းရှိနေဆိုတော့ဒီဘက်ကဒီကျွန်တော်တို့ကတော့အစိုးဆုံးအခြေအနေတော့ပြင်ဆင်ထားပြီးလို့ဖြစ်နေအဲ့လိုအဲ့တော့ကျွန်တော်ကတော့တိတ်ရင်လေးစရာတော့မရှိဘူးတစ်ချိန်ချိန်မှာတော့ဒီကျွန်တော်တို့ရခိုင်ပြည်နဲ့ဒီအာဏာရတဲ့ပေါ့နော်ဒီခုဒီပြဿနာပြီးသွားတဲ့ချိန်မှာငြိမ်သွားတဲ့ချိန်မှာဖြစ်ရမငြိမ်သေးတာဖြစ်ရဒီဘက်ပြည်ရဲ့ဗမာပြည်ရဲ့နိုင်ငံရေးကိုအဆုံးဖြတ်ပေးနိုင်တဲ့အရာစုတွေနဲ့ဒီဘက်ကစကိုင်းနိုင်ငံရေးကိုအဆုံးဖြတ်ပေးနိုင်တဲ့အေအေကောင်းဆောင်တွေနဲ့တော့စကားပြောရလိမ့်မယ်နော်ပြည့်ပြတ်သားရှင်းရလိမ့်မယ်ဒါမှမဟုတ်ရင်တခုပေါ့လေစတေ့ချ်တစ်ခုနဲ့ compromise တစ်ခုကိုလုပ်ပြီးတော့တွားလိမ့်မယ်လို့ထင်ပါတယ်ကျွန်တော်တို့ကတော့ဒီထဲဆိုးစရာတော့တိတ်မရှိတော့ဘူးထင်တယ်လူတွေကလည်းဒီချင်းရရခိုင်အတွက်အကောင်းဆုံးပဲဒီထဲရောလို့အရောတော့မပြေးနိုင်တော့ဘူးဆိုတဲ့သဘောမျိုးရှိနေပါတယ
်ဟုတ်ကဲ့ပါခင်ဗျာဦးလာဆောအခုလိုပြဆိုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်